န်တီတွေကရေပေါ်မြေအောက်သဘောဝဆင်းရဲသက်သက်ရဲ့ပိုင်ရှင်ဟာနိုင်ငံတော်ဖြစ်တယ်လို့မြန်မာနဲ့အခြားနိုင်ငံတို့ရဲ့အခြေခံဥပဒေနဲ့အခြားဥပဒေတွေမှာပေါ်ပြကြပါတယ်။ဒါပေမဲ့သဘောဝဆင်းရဲသက်သက်ကိုစီမံခန့်ခွဲပြီးအကျိုးအမြတ်ခံစားပိုင်ခွင့်ကိုတော့ဘ ਹੁ အစိုးရနဲ့ပြည်내အစိုးရအကြားဥပဒေအရဖြန့်ဝေထားပါတယ်။ဒီနယ်အစိုးရတွေကိုလုတ်ကင်ခွင့်ပေးတာကိုသဘာဝတရားစတဖက်ဒရယ်စနစ်လို့ခေါ်ကြောင်း Natural Resource Governance Institute ရဲ့လွန်ခဲ့တဲ့ဇန်နဝါရီလထုတ်စာရမ်းမှာဖော်ပြထားပါတယ်။ဒီစနစ်မျိုးကိုမြန်မာပြည်မှာလည်းသုံးနိုင်ကြောင်းတင်ပြထားတာပါပဲ။အရသာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေငြိမ်းချမ်းရေးဆွေးနွေးစီမှာဘ ਹੁ အစိုးရနဲ့ပြည်내တိုင်းအစိုးရတွေအကြားလုတ်ကင်ခွင့်အာဏာခွဲဝေမှုနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။ဒီမှန်ချက်ကဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးလို့ဆိုပါတယ်ဒီသဘောနဲ့ကြည့်ရင်ပြည်내တိုင်းဒေသကြီးတွေကိုရပိုင်ခွင့်ပိုပေးရပါလိမ့်မယ်အခုချိန်အထိသဘောဝတရားစာတထုတ်ယူမှုကိုဗဟိုအစိုးရကလဝတီအုပ်ချုပ်ကင်ထားပါတယ်ဒါကြောင့်တိုင်းရင်းသားတပ်ဖွဲ့တွေကလည်းသူတို့ပိုင်တဲ့ထဲကသဘောဝတရားစာတကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းကြပါတယ
်2008အခြေခံဥပဒေအရပြည်내နဲ့တိုင်းနယ်မှာလုံနိုင်ကန်နန္ဒာလေးတွေရှိလာပါတယ်တနိုင်တစ်ပိုင်းနဲ့အသေးစားလုပ်ငန်းတွေကိုဒေသန္တရအစိုးရကလိုင်စင်ချပေးနိုင်ပြီးအချို့သောအခွန်အခတွေကိုစီးကျက်ပိုင်ခွင့်ရှိလာတာဟာထင်ရှားတဲ့ပြောင်းလဲမှုလို့ဆိုပါတယ်အခွန်ဝင်ငွေခွဲဝေပေးမှုမှလည်းတိုးတက်လာပါတယ်ဒါပေမဲ့ပြည်ထောင်စုအဆင့်မှသာစီမံခန့်ခွဲမှုတွေဆက်လုပ်နေတဲ့အတွက်ဘူချုပ်ကန်မှုကိုမျှော်မှန်းသလောက်မလျှော့နိုင်သေးဘူးလို့ဆိုပါတယ်ညဉ့်ညံရေးဆွေးနွေးပွဲမှာသဘာဝတရားစာရကိစ္စကိုဆွေးနွေးတာမျိုးမရှိသလောက်ဖြစ်နေပါတယ်ဒါကြောင့်မို့တယံဇာတခွဲဝေမှုနဲ့ပတ်သက်ပြီးပုံစံအမျိုးမျိုးကျင့်သုံးမှုကိုစာတမ်းမှာတင်ပြထားပါတယ်။ဘူအစိုးရတာဝန်နဲ့ဒေသန္တရအစိုးရတာဝန်ကိုခွဲခြားတာမျိုးရှိသလိုပူးတွဲတာဝန်ယူတာမျိုးလည်းရှိပါတယ
်။တန်းပြည်ကိုလိုက်ပြီးတယံဇာတခွဲဝေမှုပုံစံအမျိုးမျိုးပြောင်းလဲသွားတာတွေ့ရပါတယ်။အားလုံးနဲ့တင်းတော်တဲ့စံပြပုံစံဆိုတာမရှိပါဘူး။နိုင်ငံရဲ့အခြေအနေကိုလိုက်ပြီးလုံခြုံရေးအတိုင်းအတာဟာပြောင်းလဲသွားပါတယ်။အိုးဆိုရကဥပဒေပြဋ္ဌာန်းပြီးပြည်내အစိုးရကိုအကောင့်ထဲပေါ်စေပြီးစောင့်ကြည့်ခိုင်းတာမျိုးလုပ်လို့ရှိပါတယ်။မွန်ဂိုလီးယားနိုင်ငံမှာဆိုရင်တပ်ထုတွင်ဆိုင်ရာပတ်ဝန်းကျင်ကိစ္စမှာခရိုင်အုပ်ချုပ်ရေးမှူးကိုအာဏာပိုင်အဖြစ်သတ်မှတ်ထားပါတယ်။ဈေးကမ်းပေါက်ပြတဲ့ကုမ္ပဏီတွေကိုအပြစ်ပေးနိုင်ခွင့်အာဏာကိုဒေသန္တရအဖွဲ့အစည်းကိုပေးအပ်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့သဘာဝတရားစတဲ့ပတ်ဝန်းကျင်ဌာနကဒေသဆိုင်ရာရုံးခွဲဟာစောင့်ကြည့်အာဏာပိုင်ဖြစ်ပါတယ်သူတို့ဟာအဟိုအစိုးရကတာဝန်ပေးတဲ့အတိုင်းလှုပ်ဆောင်ကြရပါတယ
်ရေနံတန်းခွင့်နဲ့တပ်တူတွင်ကိစ္စမှာဘဟုနဲ့ဒေသန္တရအစိုးရတို့ပူးတွဲတာဝန်ယူလာမျိုးလည်းရှိပါတယ်ဖိလစ်ပိုင်နိုင်ငံမှာဘဟုအစိုးရကလုတ်ပန်ခွင့်လိုင်စင်ချပေးတဲ့လုပ်ငန်းဟာဒေသခံအာဏာပိုင်ရဲ့အတည်ပြုချက်ရယူဖို့လိုပါတယ်ဩစတြေးလျနိုင်ငံမှာကမ်းလွန်ရေနံတန်းခွင့်လုတ်ပန်ခွင့်ကိုဘဟုနဲ့ပြည်နယ်ပူးတွဲအာဏာပိုင်အဖွဲ့ကဆုံးဖြတ်ပါတယ်အများသောအားဖြင့်ဒေသဆိုင်ရာအစိုးရတွေကိုတာဝန်ပေးလို့ရှိပါတယ်ပတ်ဝန်းကျင်တည်ခိုက်မှုအသေးစားလုပ်ငန်းနဲ့ကျန်းမာရေးအခြေအနေစတာတွေကိုဒေသခံအာဏာပိုင်တွေကစောင့်ကြည့်ဖို့တာဝန်ယူရပါတယ်ဒေသကိုထိခိုက်နိုင်တဲ့လုပ်ငန်းမှာဒေသခံအာဏာပိုင်ကိုတာဝန်ပေးတဲ့သဘောပါပဲကုမ္ပဏီကြီးငယ်တွေနဲ့သဘောတူညီချက်ရယူမှုအခွန်စည်းကြပ်မှုစတာတွေကိုဘဟုအစိုးရကတာဝန်ယူလုပ်ကင်တာကများပါတယ်
မြန်မာနိုင်ငံအနေနဲ့ဗဟိုနဲ့ပြည်내အစိုးရတွေတာဝန်ယူရမယ့်ကိစ္စတွေကိုအတိအကျသတ်မှတ်ဖို့လိုပါတယ်။ဥပဒေပြုမှုအကောင့်တည်ဖို့မှုစောင့်ကြည့်မှုစတာတွေကိုအစုအဖွဲ့ကဆောင်ရွက်ရမယ်ဆိုတာကိုရှင်းလင်းပြသစွာသိဖို့လိုပါတယ်။လုံးလုံးစဲလုပ်ငန်းတွေထပ်နေပြီးရှင်းလင်းမှုမရှိတာဟာပြဿနာဖြစ်နေပါတယ်။ဥပမာပြည်ထောင်စုအဆင့်ကိုစောင့်ကြည့်ရေးတာဝန်ပေးတာဟာလက်တွေ့မလုပ်နိုင်အောင်ဖန်တီးထားတယ်လို့ဖြစ်ပါတယ်။ဒါကြောင့်ဒေသဆိုင်ရာအစုအဖွဲ့တွေပါဝင်ပြီးတာဝန်ယူနိုင်မှုအထူးလိုအပ်နေပါတယ်။သဘောတရားဇာတ်စီမံခန့်ခွဲမှုမှာပါဝင်ဆုံးဖြတ်လို့တဲ့ဒေသခံအဖွဲ့အစည်းတွေမှာဆက်ဆောင်နိုင်ရင်ရှိဖို့လိုပါတယ်။ပြည်내နဲ့တိုင်းကအခွန်ကောက်ခံရင်အခွန်ငွေစီမံခန့်ခွဲမှုစွန့်ရည်ရှိဖို့လိုပါတယ်။ပြည်ထောင်စုအဆင့်ကအခွန်ကောက်ခံနေတာဟာထိရောက်မှုမရှိလို့ပြင်ဆင်ရပါလိမ့်မယ်လို့ဆိုပါတယ်။ဘိုးနဲ့ပြည်내အကြယုံကြည်မှုတိစောက်ရမှာဝင်လေမြင်သာဖို့အရေးကြီးပါလေ။ဗန္ဒာရေးဆိုင်ရာလုတ်ပိုင်ခွင့်လွှဲပြောင်းတဲ့အခါမှာဝင်လေမြင်သာစွာဆုံးဖြတ်ချက်ချနိုင်ဖို့လိုအပ်ပါလေ။ လုံးပိုင်권နဲ့ခွဲဝေ권ကိုရှင်းလင်းစွာတတ်မှတ်ဖို့အရေးကြီးကြောင်းစာရမ်းမှာတင်ပြထားပါတယ်ခင်ဗျာ